မြန်မာနိုင်ငံဘက်ကပြစ်လိုက်တဲ့ကြည်တွေဘင်္ဂလားဒေ့ရှ်ပိုင်နဲ့စိတ်မာတင်ကျွန်းကိုကြားရောက်ခဲ့တဲ့အတွက်ဒီကိစ္စကိုနိုင်ငံအကြားဖြေရှင်းဖို့စူးစမ်းနေတယ်လို့ဘင်္ဂလားဒေ့ရှ်ပို့ဆောင်ရေးနဲ့လန္ဒရာဆိုင်ရာဝန်ကြီးအိုဘိုက်ဒူကဒါကပြောကြားလိုက်ပါတယ်မြန်မာနိုင်ငံကလက်နက်ကိုင်ပဋိပက္ခတွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံထိခိုက်နစ်နာရရင်စိတ်မချမ်းမြေ့ဖို့ဖြစ်မဲ့အကြောင်းဒီကိစ္စကိုဆွေးနွေးညှိနှိုင်းမှုနဲ့ဖြေရှင်းဖို့စူးစမ်းလှုပ်ဆောင်နေတဲ့အကြောင်းဒါပေမဲ့မြန်မာဘက်ကပြစ်ခတ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံသားတယောက်ယောက်ထိခိုက်ခဲ့မယ်ဆိုရင်ပြန်လည်တုံ့ပြန်သွားမယ်လို့ဒါကာမြို့တော်ကအာနာယအဝါမီလိပါတီရုံးချုပ်မှာမနေ့ကကျင်းပတဲ့တင်းနေတာရှင်းလင်းပွဲအတွင်းဝန်ကြီးကတားကပြောကြားခဲ့တာပါမြန်မာနိုင်ငံအပေါ်ရန်လိုမုန်းတီးမှုမရှိပေမဲ့တိုက်ခိုက်ခံရရင်တော့လက်တုံ့ပြန်မှုအစင်းသင်းရှိတဲ့အကြောင်းလည်းပြင်းပြင်းထန်ထန်သတိပေးပြောကြားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နေစပ်မြန်မာနိုင်ငံရခိုင်ပြည်နယ်မှာမကြသေးခင်ကာလတွေကစစ်ကောင်စီနဲ့ AA အာရခတပ်တော်တို့အကြားတိုက်ပွဲတွေပြင်းထန်လာရကနေစပ်ဖြတ်ကျော်ပစ်ခတ်မှုတွေရှိခဲ့တဲ့အပေါ်ဘင်္ဂလားဒေ့ရှ်ကသတိပေးလိုက်တာလည်းဖြစ်ပါတယ်ပစ်ခတ်မှုတွေဟာဘယ်သူလက်ချက်ဆိုတာတော့ရှင်းရှင်းလင်းလင်းမရှိသလိုစစ်ကောင်စီကရော AA အဖွဲ့ကပါတစုံတရာပြောဆိုတာလက်တလောမတွေ့ရသေးပါဘူးရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်ထွက်ပြေးခဲ့ကြရတဲ့ရာနဲ့ချီတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကမြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ပေးခဲ့ပါတယ်ခင်ဗျာ